မြမတန်ရဲ့တတရှင်များအားလုံးမင်္ဂလာပါရှင်။တတရှင်တွေအတွက်ကျမတို့မြမအတန်ကနေအစီအစဉ်ကောင်းတွေကိုကြိုးစားပြီးတော့ထုတ်လင်းပေးနေပါတယ်။ဒါကြောင့်မို့တတရှင်များတန်ရင်စီနဲ့ပတ်သက်ပြီးဘူးတုတရရှိစေဖို့အတွက်ဒီကနေ့တုတဖြာဖြာတန်ရင်စီပညာအစီအစဉ်ကနေတန်ရင်စီပညာဦးစီးဌာနမှဦးစီးမှုဒေါ်အီဝင်နဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်ရှင်။ဆရာမမင်္ဂလာပါရှင်
။ဟုတ်ကဲ့မင်္ဂလာပါရှင်။
ဒီတစ်ပတ်တုတဖြာဖြာတန်ရင်စီပညာကဏ္ဍမှာပြည်သူတွေကိုဘာများပြောဖို့စဉ်းစားထားပါသလဲရှင်။
ဟုတ်ကဲ့ဒီတစ်ပတ်တော့ကျမအနေနဲ့ပြည်သူလူထုတွေကိုအလွန်အသုံးများတဲ့တိုင်းစေကန်းစလုံးစေးနံပါတ်43အကင်းဆယ်ပါဆိုတဲ့စေးအကြောင်းကိုပြောပြပေးချင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမစေးဖို့အကြောင်းဆိုတော့မိဘပြည်သူတွေလည်းစိတ်ဝင်စားကြမှာပါ
ဟုတ်ကဲ့တိုင်းစေကန်းသုံးနံပါတ်43အကင်းဆယ်ပါဆရာဆိုရင်အလွန်အသုံးဝင်တဲ့သမစဉ်စေးပဲဖြစ်ပါတယ်အကင်း၅ပါးအခိုက်၅ပါးကိုပျောက်ကင်းစေလို့အကင်းဆယ်ပါလို့ခေါ်ဆိုခြင်းဖြစ်ပါတယ်အကင်း၅ပါးနဲ့အခိုက်၅ပါးကတော့သွေကင်းလေကင်းတီချေကင်းတလိတ်ကင်းအပုတ်ကင်းသွေးခိုက်လေးခိုက်တလိတ်ခိုက်အပုတ်ခိုက်တို့ပဲဖြစ်ပါတယ်စေးပုံရဲ့စူပေါင်းရတာကတော့အေးစိတ်ဖန်ခါပဲဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာမဟိုအကင်းဆယ်ပါးစေးကိုဘလူယောဂတွေမှာသုံးရတယ်လဲဆိုတာဟိုတတရှင်တွေသိအောင်လို့ပြပြပေးပါအောင်ရှင
်ဟုတ်ကဲ့အကင်းဆယ်ပါးစေးကိုအဓိကအားဖြင့်တော့ခေါင်းအုံဇက်လေးညှော်မိရရန်နာတို့မှာအဓိကသုံးပါတယ်လင်းစေးအနေနဲ့လည်းအသုံးများပါတယ်ရှင်အပူနာအေးနာမရွေးအာဝန္ဒနာအပတ်ဖွဲ့ကိုပြပြဖို့နဲ့အာကာသရဖို့အဓိကသုံးဆွဲနိုင်ပါတယ
်ဟုတ်ကဲ့ပါဆရာမအကင်းဆယ်ပါးစေးကိုဘာရီနဲ့ဖော်ဆက်ထားတယ်ဆိုတာပြပြပေးပါဦ
းဟုတ်ကဲ့အကင်းဆယ်ပါးစေးကိုစေးအမျိုးပေါင်း15မျိုးနဲ့ဖော်ဆက်ထားပါတယ်အဲ့ဒါတွေကတော့ခွေးသားမြစ်နနွင်းຫນွယ်မြက်မွေးပန်းရင်ပန်းနုပန်းဥကတ်မလူပဲနန္တာဥပတကတစ္စဘိုးဂန်းကောဝိဆန်နသက်ဖြူနသက်နီနဲ့12ခုနီတို့အလေးချိန်တူစပေါ်ဆက်ထားတာပဲဖြစ်ပါတယ်ရှင်ဆေးရဲ့အယောင်ကတော့အနီးဖြော့ဖြစ်ပြီးတော့အနံ့ကတော့ကတ်မလူဥနဲ့နသက်ဖြူနှစ်ပါးအနံ့တင်ပါတယ
်ဟုတ်ကဲ့ပါဟိုသူ့ရဲ့ဆေးအသုံးတွေကိုလည်းသိကြပါတယ်ရှင
်ဟုတ်ကဲ့ဆေးအသုံးတွေကတော့အများကြီးသုံးလို့ရပါတယ်အဲ့ဒါတွေကတော့ရေချိုးမာခြင်းအစာမာခြင်းညှော့မိခြင်းအပူဝင်ပြီးတော့ချွေးငုတ်ခြင်းအနာဝင်ခြင်းအပူကြီးပြီးအော်ဟစ်လူးလဲခြင်းတို့ဖြစ်ရင်တော့တကိုယ်လုံးကိုနှမ်းစီဒါမှမဟုတ်မုန်ကြီးစီနဲ့မကြခဏလင်းပင်းရင်တက်တာပြက်ကင်းစေပါတယ်ရေယုံနာအနာပစုတ်ပင့်ကူနာမန်းနာတို့ဇန်နာနှစ်ပါးကိုစံစည်းရင်နဲ့ဆေးမုံထည့်ပြီးတော့ခြောက်ရင်လူရင်လင်းပေးမယ်ဆိုရင်တက်တာပြက်ကင်းစေပါတယ်ရရန်ပြီးအပိန့်ထားလို့ရင်ကန်းကလာကြက်ဟင်းကားနှစ်ပါးရေဒါမှမဟုတ်ရင်တနခါနတ်သဖြူရေတို့နဲ့မကြအခဏလိမ့်ပေးရပါမယ်အပူလိုနာအဖူးအကျိနာတွေကိုလည်းရေနဲ့လိမ့်ပေးမယ်ဒါမှမဟုတ်ဆေးမုံပြပြနဲ့အုံပေးမယ်ဆိုရင်တက်တာပြောက်ကင်းစေပါတယ်ဟောရောင်ချင်းတွေမှာနတ်သဖြူဒါမှမဟုတ်နှမ်းစီအရက်တို့နဲ့လည်းလူပေးနိုင်ပါတယ်အစာမကြေခြင်းမိရဲ့သွေးထိန်ခြင်းသွေးငုတ်ခြင်းတို့ကိုဂျင်းထညက်ပြုတ်ရေတို့နဲ့တောက်ပေးမယ်ဆိုရင်တက်တာပြောက်ကင်းစေပါတယ်ကောင်းအောင်ဇက်လေးမြကြောက်ခိုင်ချင်းဖြစ်ရင်တော့ဆေးမုံကြီးတက်တက်ဒါမှမဟုတ်ရင်နနုံးမုံလေးနဲ့ရောဆက်ပြီးတော့မှိုင်းရှူပေးမယ်ဆိုရင်လည်းတက်တာပြောင်းကင်းစေပါတယ်။သွေးအံသွေးကြသွေးလွန်ချင်းတို့ကိုဇီးချူသီးကြောက်ပြုတ်ရည်မရွက်ကြီးရဲ့ရည်တရီဖလပြုတ်ရည်တမယာရည်စတဲ့ပြုတ်ရည်တစ်ခုခုနဲ့တောက်ပေးမယ်ဆိုရင်တက်တာပြောင်းကင်းစေပါတယ်။ဒါအပြင်အကင်းဆယ်ပါးစေးကိုစစ်နံပါတ်29တပ်ပါစေးရဆေးဆက်ကြီးနဲ့ရောဆက်ပြီးတော့အကြောအယိုးအစစ်ထိခိုက်ဒဏ္ဍာဆေးစည်းအဖြစ်လည်းသုံးဆွဲနိုင်ပါတယ်။နောက်ပြီးအကင်းဆယ်ပါးကိုပဲစစ်နံပါတ်46မိရဲ့လင်းစေးနဲ့ရောဆက်ပြီးတော့မိရဲ့ရနာလင်းစေးအဖြစ်လည်းသုံးနိုင်ပါတယ်စစ်နံပါတ်49ခုနှစ်ပါးစေဝါကလေးနဲ့ရောဆက်ပြီးတော့တန်ငနာကိုဝူကြဖို့အတွက်လည်းလင်းစေးအဖြစ်သုံးနိုင်ပါတယ
်ဟောဒါဆိုရင်ဆရာမအကင်းဆယ်ပါးစီကအများကြီးသုံးဝင်တာပဲနော်ဟိုစေးကရောတောက်မယ်ဆိုလို့ရှိရင်ဘယ်လောက်ပမာဏတောက်ရမလဲ
ဟုတ်ကဲ့အကင်းဆယ်ပါးစီကတော့အများကြီးသုံးဝင်ပါတယ်စစ်တောက်ရမယ်ပမာဏကတော့လူကြီးဆိုရင်နှစ်ပဲသားကလေးတစ်ပဲသားတောက်ရပါမယ်တောက်ရမယ်အကျိန်နဲ့ရက်ကတော့တစ်ရက်ကို3ချိန်3ရက်တောက်နိုင်ပါတယ်ယောဂအနေအထားနဲ့လူနာရဲ့ကိုယ်ခံစွမ်းအားအသက်အရွယ်ကြားမှစတာတွေကိုချိန်ဆပြီးတော့နားလည်တွက်ကြမ်းတဲ့တိုင်းရင်းဆေးဆရာဆရာမတွေနဲ့တိုင်ပင်ပြီးသုံးဆက်မယ်ဆိုရင်တော့ပိုကောင်းပါတယ်ရှင်
ဟုတ်ကဲ့ပါရှင်။ဟိုဆေးတောက်တဲ့အချိန်မှာဘာတွေရှောင်ရမယ်၊ဆောင်ရမယ်ဆိုတာကိုလည်းပြပြပေးပါအောင်ရှင်
။ဟုတ်ကဲ့။ဆေးတောက်ရမယ့်အချိန်မှာတော့အေးခံခြင်း၊အပူခံခြင်းကိုရှောင်ရပါမယ်။ဆောင်ရမယ့်အချက်ကတော့နည်းနည်းထွေးထွေးနေရပါမယ်ရှင်။ဆေးတောက်ရင်ဖြစ်ပေါ်နိုင်တဲ့နောက်ဆက်သွဲအကျိုးအာနိသင်လည်းမရှိပါဘူး။စိတ်ချလက်ချတောက်နိုင်ပါတယ်
။ဟုတ်ကဲ့ပါဆရာမ။အခုဆိုရင်ဆရာမပြောပြခဲ့လို့တိုင်းရင်စီကံ3နံပါတ်43အကင်းဆယ်ပါးစီအကြောင်းကိုဘူတုတရအောင်ပြပြစုံပြပြပေးလို့အများကြီးကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျမကလည်းမြမတိုင်းစေးပညာမှာအလွန်အသုံးများတဲ့တိုင်းစေကန်သုံးစေးနံပါတ်43အကင်းဆယ်ပါးစေးအကြောင်းကိုမိဘပြည်သူတွေဘူတုတရအောင်ပြပြခွင့်ရတော့တဲ့မြမအတန်ကိုအထူးကျေးဇူးတင်ရှိပါတယ်ရှင်
။တတရှင်များရှင်ဒီကနေ့တုတဖြာဖြာတိုင်းစေးပညာအစီအစဉ်ကနေမြမတိုင်းရင်စီပညာမှာအလွန်အသုံးများတဲ့တိုင်းရင်စီကံ3နံပါတ်43အကင်းဆယ်ပါးအကြောင်းကိုတိုင်းရင်စီပညာဦးစီးဌာနမှဦးစီးမှု ဒေါ်အီဝင်းကဆွေးနွေးတင်ပြပေးခဲ့တာပဲဖြစ်ပါတယ်။နောက်လာမယ့်သုတဖြာဖြာတိုင်းရင်းစီပညာအစီအစဉ်ကနေသောတာရှင်တွေအတွက်တိုင်းရင်းစီနဲ့ပတ်သက်ပြီးမှတ်သားလိုက်နိုင်ရမယ့်အကြောင်းအရာတွေကိုဆွေးနွေးတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်အပ်ပေးပါအောင်ရှင်။နားဆင်နေကြတဲ့သောတာရှင်များအားလုံးစိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းတွေနဲ့ပြည့်စုံနိုင်ကြပါစေရှင်။